အမေရိကန်မိသားစုတွေနဲ့ကလေးတွေအတွက်အစိုးရကအထောက်အပံ့တွေကိုကြေကြေလင်းလင်းတိုးချဲ့ထောက်ပံ့ပေးဖို့အတွက်သမ္မတဂျိုးဘိုက်ဒန်ကအဆိုတင်သွင်းမှုရှိနေပါတယ်။ဗုဒ္ဓနေ့မှာကျင်းပမဲ့လွှတ်တော်နည်းစလုံးပူးတွဲပြုလုပ်မဲ့ကွန်ဂရက်အစည်းအဝေးမှာဒီအဆိုကိုတင်သွင်းဖို့သမ္မတအနေနဲ့ပြင်ဆင်နေတာဖြစ်ပါတယ်။ဒေါ်လာ 1.8 ထရီလီယံကုန်ကျမဲ့ဘိုက်ဒန်ရဲ့အသေးစိတ်အစီအစဉ်တွေကိုဂျိုးမီတန်ညာကဆင်မိတ်ခုံပြောမှဖြစ်ပြီးအော်လွတ်တော်မှာကျင်းပမဲ့အခမ်းအနားကိုကိုဗစ်ကျန်းမာရေးစီးနင်းနေတဲ့အညီလွှတ်တော်အမတ်တွေနဲ့အရေးပါတဲ့အဆိုအရာရှိတွေပါဝင်လူ200ကတက်ရောက်ကြမှာဖြစ်ပါတယ်အဆိုအားကနှစ်နှစ်ထောက်ပံ့ရေးအစီအစဉ်ထဲမှာမူကြိုပညာရေးနဲ့လူငယ်တွေအတွက်နှစ်နှစ်ဒေသကောလိပ်အခမဲ့တင်ယူခွင့်တွေပါဝင်ပြီးတိုင်းပြည်ရဲ့အချမ်းသာဆုံးသူတွေကတော့ဒါရီအားလုံးအတွက်အခပေးကြမှာဖြစ်ပါတယ်အမေရိကန်မိသားစုတွေအတွက်ကလေးစောက်ရှောက်မှုအထောက်ပံ့ဖြစ်ဒေါ်လာ225ဘီလီယံအဆိုတင်သွင်းလာပြီးမိဘတွေကိုတစ်လအနည်းဆုံးကလေးထင်းကဒေါ်လာ250ပေးရမှာဖြစ်ပါတယ်အခုလိုမိသားစုတွေနဲ့ပညာရေးအတွက်သုံးစွဲရေးအစီအစဉ်ဟာတိုင်းပြည်ရဲ့အနာဂတ်အတွက်မျိုးဆက်တရက်မှာတကြိမ်သာဖြစ်တယ်လို့လည်းအင်ဂျူကပြောပါတယ်။တောက်တင်းခိုင်မာရဲ့အလယ်လက်လူတန်းစားကအမေရိကန်ရဲ့ကျော်ရုပ်ဖြစ်ကြောင်းသမ္မတဘိုင်ဒန်သိပါတယ်လို့လည်းအင်ဂျူကပြောပါတယ်။ပြီးခဲ့တဲ့ဆယ်စုနှစ်တည်းနဲ့မတူပဲအမေရိကန်မိသားစုတွေရဲ့ဘဝတွေကိုတတောက်တတရှိနေတဲ့မူဝါဒတွေကိုလူမျိုးမရေး၊ဈာမမရေး၊ဇာတိမရေး၊တောမျိုးမရေးစောင့်ကြည့်ပေးရမှာဖြစ်တယ်လို့လည်းအင်ဂျူကသုံးသပ်ပြောဆိုထားပါတယ်။သမ္မတဘိုင်ဒန်အနေနဲ့သူ့ရဲ့မိခွန်းထဲမှာအမေရိကန်တွေကိုစောစောစီးစီးကိုရိုနာဗိုင်းရပ်စ်ကာကွယ်ဆေးထိုးပေးနိုင်ခဲ့တဲ့အောင်မြင်မှုတွေလည်းပေါင်းပွဲရာရှိနေပြီးအမေရိကန်နိုင်ငံဟာကမ္ဘာပေါ်မှာကိုရိုနာဗိုင်းရပ်စ်ကူးစက်သေဆုံးသူအများဆုံးဖြစ်ပေမဲ့လောလောဆယ်အမေရိကန်မှာလူသန်း200ကျော်ကာကွယ်ဆေးထိုးပေးသွားပြီဖြစ်ပါတယ်။နိုင်ငံသားရေးမူဝါဒရေးအဖြစ်ဘိုင်ဒန်အစိုးရအနေနဲ့မဟာမိတ်တွေနဲ့ပုံမှန်နီးကပ်ကပ်ဆောင်ရွက်သွားဖို့ရှိပြီးဒီလထဲမှာအာဖဂန်နစ္စတန်နိုင်ငံကတပ်ဖွဲ့ဝင်တွေရုတ်သိမ်းရေးမှလည်းနေတိုးတပ်ဖွဲ့ဝင်နိုင်ငံတွေနဲ့တန်းတူလှုပ်ဆောင်သွားမယ်ဆိုပြီးမိတ်ခွန်းနဲ့ထက်သွင်းဖော်ပြဖို့ရှိနေပါတယ်။